အမေရိကန်ပြည်ထောင်စုကရုရှားနိုင်ငံပေါ်တန်ခိုက်ရင်ယူမှုအခြေတွေချမှတ်လိုက်တာကိုလက်တွန့်ပြန်တဲ့အနေနဲ့အမေရိကန်တာဝန်ထမ်း955ဦးရုရှားနိုင်ငံကနေထွက်သွားရမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောလိုက်ပါတယ်။2016ခုနှစ်သမ္မတယူကောက်ပွဲမှာလက်ရှိသမ္မတဒေါ်နယ်ထရမ့်အနိုင်ရအောင်ရုရှားကဝင်နှောက်ပြီးခဲ့တဲ့အတွက်အခုလိုတန်ခိုက်ရင်ယူမှုအခြေတွေချမှတ်လိုက်တာပါ။အမေရိကန်တန်ယုံနဲ့ကောင်စစ်ဝင်ယုံတွေမှာလူပေါင်း1000ကျော်လုလုံနေကြပြီးအဲ့ဒီအထက်က955ယောက်အနေနဲ့ရုရှားမှာသူတို့လုပ်နေတာကိုရပ်တည်ရမယ်လို့သမ္မတပူတင်ကရုရှားရုပ်သံတင်ဌာနတခုကိုပြောပါတယ်။အမေရိကန်ပြည်ထောင်စုကိုလက်တွန့်ပြန်တဲ့နောက်ထပ်လှုပ်ဆောင်မှုတွေကိုရုရှားအနေနဲ့လုံလောက်ချင်ရှိပေမဲ့အခုချိန်ထိတော့ဒါကိုသူမလုပ်သေးဘူးလို့ရုရှားသမ္မတကပြောပါတယ်။အမေရိကန်တာဝန်ထမ်း950ကျော်စက်တင်ဘာလတရနေ့နောက်ဆုံးထားပြီးရုရှားကနေထွက်သွားရမယ်လို့ညွှန်ထုတ်လိုက်တာကြောင့်သူတို့နိုင်ငံရဲ့တနင်္ဂနွေနေ့မှာရှိနေတဲ့တာဝန်ထမ်းအကြီးအကျယ်ဟာ455ယောက်စီနဲ့အတူတူဖြစ်သွားလိမ့်မယ်လို့ရုရှားအစိုးရကပြောပါတယ်။